မြန်မာဒီမိုကရေစီရဲ့တိုက်ပွဲဝင်တွေသူတွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုကူညီထောက်ပံ့မဲ့အချက်တွေပါဝင်တဲ့အမေရိကန်အမျိုးသားကာကွယ်ရေးလုံခြုံရေးဥပဒေ NDAA ကိုဒီဇင်ဘာ16ရက်နေ့ကအမေရိကန်အထက်လွှတ်တော်ကပါအတည်ပြုလိုက်ပါတယ်။ဒီဥပဒေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးပေါ်မှာဘလောက်တက်ရောက်နိုင်ပါမလဲ။ဘလို့အကျိုးတက်ရောက်မှုတွေဖြစ်လာနိုင်သလဲဆိုတာတက်ကြွလှုပ်ရှားသူတွေတိုင်းရင်းသားအဖွဲ့တွေနဲ့နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်တွေကိုရန်ကုန်ကစူးစီးတင်ပြထားတာကိုတော့မဆုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အမျိုးသားကာကွယ်ရေးလုံခြုံရေးဥပဒေ NDAA မူကြမ်းကိုဒီဇင်ဘာလ16ရက်နေ့ကအမေရိကန်အထက်လွှတ်တော်ကအတည်ပြုခဲ့ပါတယ်လွှတ်တော်နှစ်ရက်အတည်ပြုပြီးပြီဖြစ်လို့ဥပဒေအဖြစ်သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးဖို့သာကြံပါတော့တယ်ဒီဥပဒေကြမ်းအပေါ်မြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနိုင်ငံရေးလှိလာသူတွေကထောက်ခံကြိုဆိုခဲ့ကြသလို NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလက်ရှိလာကလည်းအခုလိုမျိုးအတီးပြုတ်ပေးခဲ့တဲ့အထက်လွှတ်တော်နဲ့အောက်လွှတ်တော်ကိုကျေးဇူးတင်ကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီဥပဒေအတွင်းຫນွေဥတော်လာရေးနောက်ပိုင်းဖွဲ့စည်းလာတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်းအမင်ခံကောင်စီ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုအမည်နဲ့တကွကူညီထောက်ပံ့မယ်ဆိုတာကိုဖော်ပြထားတာကြောင့်ထူးခြားမှုရှိလာနိုင်တဲ့ဥပဒေတရားလည်းဖြစ်ပါတယ်။မြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိုဆန့်ကျင်နေတဲ့တိုင်းဒေသလက်နက်ကအေအေအိုတွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုလက်နက်မဟုတ်တဲ့ကျွမ်းကျင်မှုပိုင်းအကူအညီတွေထောက်ပံ့ဖို့ဆိုတာပါဝင်ပါတယ်။ဥပဒေအဖြစ်နဲ့ပြဋ္ဌာန်းလိုက်ပြီဆိုရင်တော့ဒါဟာအမေရိကန်ရဲ့မြန်မာနဲ့ပတ်သက်တဲ့မူဝါဒပိုင်းမှာအရေးကြီးတဲ့အရွေးတစ်ခုဖြစ်လာနိုင်တယ်လို့မြန်မာဒီမိုကရေစီရဲ့လမ်းကြောင်းမှာလည်းတစ်စုံတစ်ခုအရွေးအပြောင်းဖြစ်လာနိုင်တယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဥဖေတန်ကတုံ့တက်ပါတယ်
။အေအေအိုတွေပါဝင်အင်ဒါနိဗ္ဗာန်အထောက်ကူပြုမယ်ဆိုတော့ဆုံးဖြတ်ချက်ကတော့တို့ကိုနိုင်ငံရေးအချင်းရှစ်တလန်းရောက်သွားတာပေါ့အဲ့တော့ဒီဘက်ကိုအတိအမှတ်ပြုလိုက်တဲ့သဘောပေါ့နော်အထူးသဖြင့် NUG ပါဝင် EAO တွေကိုအရေးတင်းတင်းပေါ့နော်အတိအမှတ်ပြုလိုက်တဲ့အကူအညီပေးမယ်ဆိုတာကဒါနိုင်ငံရေးအချင်းတော့ကျွန်တော်ရှစ်ကိုတလန်းရွေးသွားတာပေါ့နော်အဲ့ဒါကြောင့်ဒါတို့ကိုအရေးကြီးပါတယ်ဟောဒါကအရေးတစ်ခုကိုရွေးသွားတယ်ဒီဆီအနာရှင်စနစ်ရဲ့ဆိုးကျိုးတွေကိုပြည်သူတွေတကယ်တော့ဒီထက်မကခံစားလာရပြီဆိုရင်တော့မိပညာအထောက်အကူကတော့ဆေးရည်အထောက်အကူပြုဖို့အတွက်လမ်းတစ်ခါတစ်ခါပွင့်သွားတယ်ဆိုလည်းကျွန်တော်တုံ့တက်လို့ရတယ်ပေါ့ဒီအကျိုးဆက်ကြောင်လဲအဲဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေကစနော် NUG ပါဝင်ပါတီတွေအတွက်အကျိုးသက်ရောက်မှုတစုံတရာရှိလာလိမ့်မယ်ဟောဒါကြောင့်ဒါကကျွန်တော်တို့ကြိုးစားမကိစ္စဖြစ်တယ်
စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကအမေရိကန်လွှတ်တော်ရဲ့ခြေလှမ်းဟာအကြမ်းဖက်မှုကိုအားပေးတာဖြစ်တယ်လို့ဝေဖန်တုံ့ပြန်ခဲ့ပါတယ
် NUGပေါ်တော့ CIA ကျွန်တော်နိုင်ငံအနေနဲ့ PDF ပေါ့ကျမ်းပဲလောက်ရတွေကိုမြေပြင်မှာလက်တွေ့နဲ့လုပ်နေတယ်အကျမ်းပဲလောက်ရတွေလုပ်ဖို့ပြည်သူချင်းချင်းတလားဖြည့်ဆွဆွဲပြီးတတ်ဖို့အာအပ်ဒီနေတယ်အမြဲလုံဆော်နေတယ်အဖွဲ့တွေနဲ့ပတ်သက်ပြောကြဒါထောက်ပံ့ပေးဖို့ယူရတယ်ဆိုတာလည်းကျွန်တော်သိရပါတယ်ဒီတိုင်းဒါဆိုရင်အမေရိကန်နိုင်ငံအနေနဲ့ကလည်းမြန်မာနိုင်ငံမှာအကျမ်းပဲမှုတွေဖြစ်ပွားနေစေဖြစ်ပွားလာဖို့ဒီရင်ကျွန်တော်မြန်မာနိုင်ငံအတွင်းမှာမငြိမ်သက်ဖြစ်ပေါ်လာသေးဘူး။ပိုယူရပြီးလှုပ်ဆောင်တယ်လို့ပဲကျွန်တော်မြင်ပါတယ်ဗျ။အဲမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးကိုဒါနိုင်ငံပြည်နယ်အကြရေးကိုပုံမူပြီးတော့ကျွန်တော်တို့ဒါခိုက်ခိုက်စေတယ်လို့ပဲပြောချင်ပါတယ
်။ဒေါ်လာရဲ့အားစုတွေကိုအမေရိကန်ဘက်ကအခုလိုမျိုးကျွမ်းကျင်မှုပိုင်းအကူအညီတွေပေးလာခဲ့ရင်အမေရိကန်ရဲ့ဩဇာဟာမြန်မာပြည်တွင်းကိုပိုပြီးတက်ရောက်လာနိုင်ပြီးဒီဟာဟာအိန္ဒိယတရုတ်ဘက်ကလည်းသူတို့ဩစာမြန်မာပြည်တွင်းမကြနိုင်အောင်လှုပ်ဆောင်လာပွဲရှိနိုင်တယ်လို့နိုင်ငံရေးလှိလာသူဦးရထွန်းကတော့မြင်ပါတယ်
။ဒါဒီအမေရိကန်ကအဲ့ဒီလိုကူညီမှုပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကလည်းမျက်စိမပြတ်တော့စောင့်ကြည့်နေလို့မျိုးထင်တယ်။အမေရိကန်ကအဲ့လိုကူညီပေးတဲ့အတွက်ကြောင့်မလို့နာဆာကကိုတွန်းလာတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေတဲမှာနောက်အုပ်စုကဒီဩဇာရှာမှုသွားမှာကိုတော့ကျုပ်ကလည်းမလိုလားဘူးအဲအဲ့ဒါသူဘယ်လိုတံပြန်မလဲဆိုတာစိတ်ဝင်စားဖို့ကောင်းတယ်ပေါ့နော်စောင့်ကြည့်ကြမှာပေးကြတာတစ်ခုကတော့အခုလိုဒီကုလီခြင်းကစစ်ပွဲတော့ပို့ပြီးတော့ရှည်သွားမှာပေါ့
အမေရိကန်အမျိုးသားကာကွယ်ရေးလုံခြုံရေးဥပဒေ NDAA 2023မှာမြန်မာနိုင်ငံအပြင်မြောက်ကိုရီးယားနိုင်ငံ၊အီရန်နိုင်ငံနဲ့တခြားသောနိုင်ငံတွေနဲ့ပတ်သက်လို့ဆောင်ရွက်သွားမယ့်ကိစ္စတွေလည်းပါဝင်ပါတယ်။အမေရိကန်အမျိုးသားကာကွယ်ရေးလုံခြုံရေးဥပဒေအရ2023တခုလုံးမှာအမေရိကန်ဒေါ်လာ158ဘီလီယံသုံးစွဲသွားဖို့ခွင့်ပြုထားပါတယ်။ နောက်ပြီးတော့ဒီဥပဒေထဲမှာစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တဲ့MOGE မြမရေနံနဲ့တဘာဝတက်ခွေလုပ်ငန်းကိုပိတ်ဆို့တန်ခတ်တာအပအဝင်လူခွေရချိုးဖောက်နေတဲ့မြမစစ်ကောင်စီနဲ့အတိုင်းဝိုင်းကိုတန်ခတ်ပိတ်ဆို့မှုတွေဒီထက်ထိရောက်တဲ့အရေးယူမှုတွေလုပ်ဖို့ကိုလည်းထည့်သွင်းထားပါတယ်။အဲ့ဒီအချက်တွေအပြင်တိုင်းရင်းသားပြည်နယ်တွေနဲ့တိုင်းရင်းသားတွေကြားမှာဖက်ဒရယ်စနစ်ခိုင်မာလာစေအထောက်အကူဖြစ်မဲ့အစီအစဉ်တွေပေးဖို့လည်းပါဝင်ပါတယ်။စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးတော့အရသာအုပ်ချုပ်မှုပြန်လည်ပေါ်ပေါက်လာအောင်ထုတ်ဖော်ပြောကြားပြီးလှုပ်ရှားနေတဲ့စစ်တပ်တပ်ဖွဲ့ဝင်ဟောင်းတွေကိုကူညီထောက်ပံ့မှုကိုလည်းထည့်သွင်းထားပါရဲ့ရှင်။